မြန်မာအရေးထိုင်းပါဝင်အာဆီယံဒေသတွင်အရေးပါတဲ့မိတ်ဆွေတွေနဲ့အမေရိကန်ကအနီးကပ်ပြီးဆက်လက်ဆောင်ရွက်မှာဖြစ်ကြောင်းအရှေ့အာရှပစိဖိတ်ရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရင်တန်ဘရင်ကအင်ကာနဲ့အမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We're very gratefulto our Thai allies for the support they have provided to a number of refugees who have fled the crisis in Myanmar.
မြန်မာနိုင်ငံတွင်ပဋိပက္ခတွေကြောင့်ထပ်ပြီးခေါလုံလာသူအများအပြားကိုကူညီနေတဲ့အရေးပါတဲ့မိတ်ဆွေထိုင်းနိုင်ငံကိုကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူတွေရဲ့လူနေမှုဘဝတိုးတက်လာဖို့နဲ့လက်ရှိပြည်ရင်းအခြေအနေတွေတိုးတက်လာစေဖို့အတွက်ဘလို့လက်တွဲလှုပ်ဆောင်ဆိုင်နေဆိုတာကိုကျွန်တော်တို့ပုံမှန်တိုင်ငင်နေကြအတိုင်းဆက်ပြီးလုပ်မှာပါ။ဒီကိစ္စကိုတရရဲ့ရှင်းမှာဖြစ်တယ်လို့အာဆီယံကမိတ်ဆွေတွေနဲ့လည်းလက်တွဲပြီးဆောင်ရွက်မှာဖြစ်ပြီးထိုင်းဝန်ကြီးချုပ်ရဲ့အစိုးရအသက်အဖွဲ့နဲ့ပါအနည်းကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးလဲစစ်ကောင်စီကအာဆီယံရဲ့ဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်သေးတယ်လို့လုံခြုံစိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိသေးတဲ့အတွက်ဒါဟာမြန်မာပြည်သူတွေရဲ့ဆန္ဒကိုကိုးစားပြုတဲ့ရွေးကောက်ပွဲဖြစ်မလာနိုင်ဘူးလို့လည်းပြောပါတယ်ရရှိချင်းနေမှာဒီရွေးကောက်ပွဲကြောင့်အကြမ်းဖက်မှုတွေပိုများလာပြီးပြည်ပကတာရှင်အောင်ဖန်တီးရရောက်နိုင်တယ်လို့လည်းသတိပေးပါတယ်